ယူကရိန်းရှေ့ချမ်းနဲ့ခရီးမီးယားဒေသမှာရုရှားအစိုးရရဲ့စစ်တပ်တွေကိုရုတ်သိမ်းခြင်းမရှိသေးဘူး။အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။ Mr. Tillerson ဟာအော်စတြေးလျနိုင်ငံကိုရောက်ရှိနေပြီးမြို့တော် Vienna မှာဥရောပနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အစည်းအဝေးကိုတက်ရောက်နေတာဖြစ်ပါတယ်။ဆွေးနွေးပွဲအတွင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့ဖ်ကလည်းအရှိန်အဟမဖြစ်နေတဲ့စိုးရိမ်မကင်းဖြစ်ရတဲ့အကြမ်းဖက်မှုမှာယူကရိန်းကသာတာဝန်အပြည့်ရှိကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အစည်းအဝေးမတိုင်ခင်မှာတော့တီလာဆန်ကယူကရိန်းဒေသအတွင်းရုရှားရဲ့လှုပ်ရှားမှုတွေဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့အခက်အခဲတားဆီးမှုတစ်ခုဖြစ်နေကြောင်းပြောဆိုခဲ့ပါတယ်။ OSCE အစည်းအဝေးပြင်ပနှစ်နိုင်ငံဝန်ကြီးတွေတည်တံ့တွေ့ဆုံပွဲနဲ့ပတ်သက်လို့တော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ဆိုင်ဘာကနေဝင်ရောက်စွပ်ဖက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးတင်းမာနေခြင်းအခုလိုဥရောပနိုင်ငံသားဝင်ကြီးတွေရဲ့ဆွေးနွေးပွဲနဲ့လည်းတိုက်ဆိုင်နေတာပါ။ရုရှားဘက်ကတော့ဆွဆွဲချက်တွေမဟုတ်မှန်ကြောင်းညှင်းဆို့ထားပါတယ်ရှင်။